2003ခုနှစ်မေလ30ရက်နေ့မှာဖြစ်ခဲ့တဲ့တပင်းရင်အကြမ်းဖက်တိုက်ခိုက်မှုကနေ3နှစ်ကြာလာတဲ့ဒီကနေ့ကာလအထိမြန်မာနိုင်ငံရေးပြဿနာပြေလည်အောင်ဘယ်သူကမှကြောင်းဝင်ဆောင်ရွက်ပေးတာမျိုးမတွေ့ရသေးပါဘူးဂျပန်မှာရှိကြတဲ့မြန်မာဒီမိုကရေစီအင်အားစုတရာကျော်ကတော့တိုကျိုကကုလသမဂ္ဂရုံးအရှိသွားရောက်ပြီးမြန်မာအရေးဟာဘေးပတ်ဝန်းကျင်နိုင်ငံတွေနဲ့ဒေသတွင်းကိုချင်းချောက်လာနေတာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေကြောင်းဝင်ကင်တွယ်ဆောင်ရွက်ပေးဖို့လိုကြောင်းသွားရောက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီလိုကုလသမဂ္ဂရုံးရှိဆန္ဒပြခဲ့ရတာနဲ့ပတ်သက်လို့ဥဆောင်သူတူဖြစ်တဲ့ဦးတန်းစွေက RFA ကိုအခုလိုရှင်းပြပါတယ
်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာပါဝင်ပတ်သက်မှုဆောင်ရွက်မှုဟာတော်တော်လေးကိုကျွန်တော်နှေးပါတယ်ကျွန်တော်ဒေသတွေချေချောင်မှုတခုဖြစ်လာတဲ့နာဖရဲ့ဒီမတရားမှုတွေမှာကုလသမဂ္ဂအနေနဲ့ပါဝင်ဆောင်ရွက်မှုတွေဟာအားမရဘူးဖြစ်နေတယ်အဲကြောင့်မို့လို့ကျွန်တော်တို့ကုလသမဂ္ဂကနေပြီးတော့ဗမာနိုင်ငံမှာစစ်ဘက်သားသားပါဝင်မှုအတွက်ကိုကျွန်တော်တို့လာရောက်ပြီးတောင်းဆိုဆန္ဒပြခြင်းဖြစ်ပါတယ
်မြန်မာဒီမိုကရေစီအင်အားစုတွေအခုလိုဆန္ဒပြနေခြင်းဟာတိုကျိုကုလသမဂ္ဂရုံးထဲမှာတော့တကမ္ဘာလုံးတောင်းရည်တန်ရရှိရေးနိုင်ငံတကာအစည်းအဝေးကျင်းပနေခြင်းနဲ့တိုက်ဆိုင်နေပါတယ်ကုလသမဂ္ဂရုံးရှိဆန္ဒပြသူတွေဟာထောင်ပုံစံယာယီအခန်းငယ်တစ်ခုကိုဖန်တီးပြီးဒေါ်အဆန်းစုကြည်ရဲ့ဓာတ်ပုံနဲ့လှူထားတဲ့မြန်တဖုံးကိုဆွထားတဲ့အမျိုးသမီးတယောက်ကအဲ့ဒီအချုပ်ခန်းထဲဝင်ထိုင်ပြနေတာမျိုးမြမစီအစိုးရကအနုမြူလက်နဲ့ထုတ်လာမှာကိုစိုးရင်နဲ့ဟန်တာချက်တစ်ခုအဖြစ်နဲ့အနုမြူဒုံးကြီးပုံသဏ္ဍာန်လှုပ်ထားတာကိုဆန္ဒပြနေသူတွေကကင်ဆောင်ထားခဲ့ကြပါတယ်ကုလသမဂ္ဂရုံးရှိမှဆန္ဒပြနေကြသလိုပဲတိုကျိုမြမတန်ရုံးရှိမှလည်းမြမနိုင်ငံသားနောက်ထပ်200နီးပါးကဆန္ဒပြမှုတွေပြုလုပ်ခဲ့ကြပြန်ပါတယ်မြမတန်ရုံးရှိဆန္ဒပြမှုနဲ့ပတ်သက်လို့မြမဒီမိုကရေစီအဖွဲ့ချုပ်မှဦးမြင့်မောင်ကအခုလိုပြောပြပါတယ်
နာဖာစစ်စုအနေနဲ့ဒီဘရင်အဖြစ်ပြမျိုးနောင်ကိုဥပဒေနဲ့ကျူးလွန်တာမျိုးကိုချက်ချင်းရဆိုင်ပေးဖို့ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ်။နောက်ပြီးတော့ NLD ရဲ့နာဖာစစ်စုအနေနဲ့ပြည်သူစင်နေတဲ့စိတ်ကိုချက်ကိုအများဆုံးတုံ့ပြန်ပေးဖို့ကျွန်တော်တို့ကပြောဆိုတာရှိပါတယ်။အော်ဒေါန်ဆန်းစုကြည်ဦးတင်ဦးနဲ့နိုင်ငံရေးကျင်းသားတွေချက်ချင်းလုပ်ပေးဖို့တောင်းဆိုပါတယ်။အော်ဒီဘရင်မှာတာဆုံသွားခဲ့တဲ့ရန်ရှင်လူပြည်သူတောင်းသားတွေကိုကျွန်တော်တို့ဒီနေ့ညီသက်ပြီးကာဘပြုပါတယ်သူတွေကောင်းအပ်သူကြီးလာပါစေဆိုပြီးနောက်သူတို့တဲ့ပန်းခွေချတာလေးပြုလုပ်ပါတယ်။ဇန်တူပန်းခွေပုံစံမျိုးပေါ့။ဒီတိုင်းဝဲတကားမှကျွန်တော်ချလိုက်တာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာလိုပဲတောင်ကိုရီးယားနိုင်ငံမှာလည်း NLD လွတ်မြောက်နေပြီးကိုရီးယားဌာနခွဲအဖွဲ့ဝင်တွေအပါအဝင်အခြားမြန်မာဒီမိုကရေစီအင်အားစုတွေနဲ့ကိုရီးယားနိုင်ငံသားတွေပါစိုးမျိုးမြန်မာတန်ယုံရှိတွားရောက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲမှာမြန်မာပြည်ပြန်ပြီးတကူတော်ဆန္ဒပြမဲ့အငြိမ်းစားပါမောက်ခဒေါက်တာဆလိုင်းထွန်းသန်းကလည်းပါဝင်ဆန္ဒပြခဲ့ကြောင်းသိရပါတယ်။ဆန္ဒပြပွဲရဲ့အခြေအနေတွေနဲ့ပတ်သက်လို့ NLD လွတ်မြောက်နေပြီကိုရီးယားဌာနခွဲပြန်ကြားရေးတာဝန်ခံကိုရန်နိုင်ထွန်းက RFA ကိုအခုလိုပြောပါတယ်
။ဆန္ဒပြပွဲနဲ့ပြည်သူတို့ဒီရင်းစာရှင်းလင်းပွဲကိုလည်းဒါမှတိုင်အောင်ရှိမှာပဲကျွန်တော်တို့ကျင်းပပြုလုပ်ခဲ့ပါတယ်။ဒီဒီပင်းကိစ္စနဲ့ပတ်သက်တဲ့နာဗာစစ်ဆိုးရွားတွေမတရားလုပ်ရက်တွေကိုကျွန်တော်တို့ကဒီပေါ်ထုတ်တဲ့ရင်းစာရှင်းလင်းပွဲတရားဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်ရဲ့ထူးခြားမှုတစ်ခုကတော့ဒီနာဗာစစ်အုပ်စုခေါင်းဆောင်တွေရဲ့ဓာတ်ပုံတွေကိုကျွန်တော်တို့ကဒီတိုင်အောင်ရှိမှာမြို့ပုံကိုရှုပ်လိုက်တဲ့ဆန္ဒပြပွဲတစ်ခုလို့ဖြစ်ပါတယ်။အဲဒီမှာဒီကိုရီးယားမှာရှိတဲ့ရဲတွေပေါ့အဆောက်အချုပ်တွေတော်ယူအောင်တုံ့ပြန်သွားတယ်ပေါ့ဗျာ။တောင်းဆိုချက်ကတော့ကမ္ဘာကုလသမဂ္ဂအဖွဲ့ချုပ်လူမျိုးရေးကောင်စီမှမြန်မာနိုင်ငံရဲ့ကိစ္စအရေးယူဆောင်ရွက်ပေးရန်အတွက်ကိုကိုရီးယားနိုင်ငံအစိုးရနဲ့ကိုရီးယားအစိုးရမှုတဲ့ NGO ဖွဲ့စည်းများအပါအဝင်နိုင်ငံတကာအစိုးရနေပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုချက်ဖြစ်ပါတယ်ခင်ဗျာ
။ဆိုးမျိုးမြန်မာတန်ရုံးရှိဆန္ဒပြပွဲမှာတော့လူ60နီးပါးလာရောက်ကြကြောင်းသိရပါတယ်ခင်ဗျာ။